အာလောင်းသောယောဂီအပေါင်းတို့အပေါင်းတို့ယခုချိန်ခါမှစပြီးပဋိစ္စသမုပ္ပါဒရားနာကြရမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒရားတော်များမဟောကြကြမိမနာကြကြမိမာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ္တသုံးချင်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို ပရိသေရတွေကိုမသိဘူးဆိုတော့အတိထဲမှာဘာတွေကိုသိနေတယ်လဲမဟုတ်တာတွေကိုသိမဟုတ်တာတွေကဘာတော့ပုဂ္ဂိုလ်တတ္တဝါငါတရပါယောက်ျားမိန်းမလူနာပြမဒုပေါင်းခါချေတဲ့ဒါတွေကတကယ်ရှိတဲ့တရားတွေကမရှိတဲ့တရားမရှိတဲ့တရားတွေသာဖြစ်ခြင်းဖြစ်မယ်သိနေတာတော့အဲ့ဒီတရားတွေပဲသိနေတာပဲနော်နေစဉ်နေစဉ်ကြုံတွေ့နေရတယ်နေစဉ်နေစဉ်သွားလာလို့ရှားနေတယ်တွေ့နေတဲ့အခါမှာဒါသတာသမိတာဇနိတာခင်ပေါ့ငါပဲငါဥစ္စာပဲဆိုတဲ့အသိတွေပဲနေစဉ်ရောက်အဲ့ဒီအသိတွေကသိသိနဲ့သိလားမသိသိနဲ့အသိမသိသိနဲ့အသိပြင်မဲ့တကယ်သိနေကြတယ်နော်သိသိနဲ့အသိကိုသိတာလားမသိသိနဲ့အသိကိုသိတာလားမသိသင့်တာတွေသိနေကြပြီမသိသင့်တာတွေသိနေကြပြီဆိုတဲ့ကောကဒိဋ္ဌိဆိုတဲ့ကိလေသာဖြစ်နေတာပေါ့ဒီတော့မသိသင့်တာကိုသိနေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဒိဋ္ဌိကိလေသာမရှိဘူးလားရှိပါဘူးဒိဋ္ဌိကိလေသာတွေရှိတယ်အဲ့ဒီဒိဋ္ဌိကိလေသာတွေဟောဒီပရိစ္ဆသမုပ္ပါဒ်ဆဝိုင်းထဲမှာဘယ်နာမည်နဲ့ပြထားတယ်ဆိုတော့ဥပါဒံဆိုတဲ့နာမည်နဲ့ပြထားဘယ်နာမည်တော့
ဥပါဒံ
ဥပါဒံဆိုတဲ့နာမည်နဲ့ပြတာအမြင်မှမှုဒိဋ္ဌိတက္ကာယဒိဋ္ဌိတတ္တရာဒိဋ္ဌိဩစိတာဒိဋ္ဌိအဲ့ဒီဒိဋ္ဌိအားလုံးသည်ဥပါဒံဘာဥပါဒံလဲပြီးတော့ဒိဋ္ဌုပါဒံနော်ဒိဋ္ဌုပါဒံဥပါဒံဆိုတာမြန်မာလိုပြောတော့အစွဲလေးပေါ့နော်ဥပါဒံကမြန်မာလိုပြောတော့ဗာလဲစွဲလေးစွဲထင်းနေတာစွဲထင်းနေတာစွဲထင်းနေတဲ့ဇာကဥပမာဘုန်းကြီးတို့ဆရာပါတော်ဟောဒီပိတ်ကားကြီးကအဖြူကြီးပေါ့နော်အဲ့ဒီပိတ်ကားအဖြူကြီးမှာဟောစေစုပိုင်ရဲ့နဲ့ဖြစ်စီသင်္ဘောစီနဲ့ဖြစ်စီရေးလိုက်တော့အနည်းစလုံးအနည်းရောင်လေးတွေအပြာရောင်လေးတွေမထင်ဘူးလားထင်ပါလ
ား
လက်နဲ့ပုတ်ပြီးဖြတ်ကြည့်စမ်းရအောင
်
ဘာဖြစ်လို့စွဲထင်းဟောစွဲထင်းဆွတ်ထင်တဲ့ဘောကအာရိတဘောပဲနော
်
ဆွတ်ထင်တဲ့ဘောကအာရိတဘောဆွတ်ထင်တာမရှိဘူးဆိုလက်နဲ့ပုတ်ကြည့်ပြတ်သွားအောင်နော
်
အခုပြတ
်
ဘာဖြစ်လို့တော့
ဆ
ွတ်ထင်တယ်ဒိဋ္ဌိရဲ့ဘောကလည်းအာရိတဘောပဲဆွတ်ထင်နေတာဘုရားယဟန္တာတွေလည်းပဲပုဂ္ဂိုလ်တို့တတ္တဝါတို့ပြောတာမရှိဘူးလားရှိရှင်အနန္ဒာဆိုလို့ရှိရင်မြတ်စွာဘုရားကရှင်အနန္ဒာငါသင်္ကန်းကြီးယူခဲ့ငါသင်္ကန်းမပြောဘူးလားပြောလားအရှင်အနန္ဒာကလည်းမြတ်စွာဘုရားတခင်ပရမေကြီးကိုကြည့်ပြီးတော့ရှင်ဘုရားရဲ့လက်မောင်းတော်တွေရော်ရဲကုန်ပြီအသားရည်တွေဒီလိုမပြောဘူးလားပြောလားဟာအနန္ဒာသရတရားရဲ့အနည်းဆက်ဘာဘုရားတည်ပင်လည်းရင်သရတရားရဲ့အနေဆက်ခံရတာပဲသရတရားရဲ့အနေဆက်ခံရမှုပါမလွတ်ပါဘူးဆိုပြီးတော့သူတို့ရဲ့ခန္ဓာကိုယ်ကြီးကိုကြည့်ပြီးတော့ယောက်ခန္ဓာကိုယ်ကြီးကိုကြည့်ပြီးတော့ပြောဆိုနေကြတာမရှိဘူးလားရှိပါဘူးအဲ့ဒါတပိတ်ဆိုရင်လည်းငါတပိတ်သင်္ကန်းဆိုရင်လည်းငါသင်္ကန်းစကားအနေနဲ့တော့ပြောကြတာပေါ့နော်ဒါပေမဲ့ဘုရားယဟန္တာတို့ရဲ့တန်တမ်းမှာငါဆိုတဲ့အစွဲကြီးစွဲထင်နေသလားမေတော့မစွဲထင်ဘူးငါပစ္စည်းဆိုတဲ့အစွဲကြီးစွဲထင်နေသလားမေတော့မစွဲထင်ဘူးငါပေါင်ငါချင်းငါလက်ငါခန္ဓာကိုယ်ဒီအစွဲကြီးကိုစွဲထင်နေသလားမေတော့ပြောတော့ပြောတော့မစွဲဘူးနော်ပြောတော့ပြောတော့မစွဲဘူးအဲ့ဒါကွာတာပဲဘုရားရှင်ပုဂ္ဂိုလ်နဲ့အရိယာပုဂ္ဂိုလ်ဒိဋ္ဌိအပြောပါကွာတယ်မင်းရင်ပုရုဇဉ်ပုဂ္ဂိုလ်ကပြောလဲပြောတယ်စွဲလဲစွဲတယ်အရိယာပုဂ္ဂိုလ်များကြတော့ပြောတော့ပြောတယ်စွဲဘူးနော်မစွဲဘူးမိတ္တကအကြောင်းပါကြီးလို့ဆိုရင်သောတာပန်ဖြစ်ပြီခုနှစ်တမိအရွယ်မှာသောတာပန်ဖြစ်တယ်အိမ်တော်ပြုသေးတာပဲဒါငါခင်ပေါ့တာရတမိတွေမွေးလာတဲ့ဒါငါသားငါတမိမိတွေရလာတဲ့ဒါငါမိအဲ့ဒီပြောပြောတယ်မပြောဘူးလားပြောလ
ား
ဒါပေမဲ့သောတာပန်ဖြစ်ထားတဲ့ပုဂ္ဂိုလ်ဆိုတော့ပြောတော့ပြောတယ်မစွဲဘူးဒါကွာတာနော
်
မစွဲဘူးဘုရားရှင်ပုဂ္ဂိုလ်များကြတော့ပြောလဲပြောတယ် ဆွဲလဲဆွဲတယ်ပြောလဲပြောတယ်ဆွဲလဲဆွဲအဲဒီလိုဆွဲတဲ့အတွက်ပါဠိလိုဥပါဒဏ်အဲဒါဥပါဒဏ်ရဲ့သဘောဟာဆွဲတဲ့သဘောရှိတယ်နော်ဆွဲတဲ့သဘောရှိအဲဒီဆွဲကဘယ်နှမျိုးလဲဆိုရင်နှစ်မျိုးရှိတယ်တဏှာနဲ့လဲဆွဲတယ်ဒိဋ္ဌိနဲ့လဲဆွဲနော်တဏှာနဲ့လဲဆွဲတယ
်
ဒိဋ္ဌိနဲ့လဲဆွဲဘုရားရှင်ပုဂ္ဂိုလ်များကြတော့တဏှာနဲ့အဲဘုရားရှင်ပုဂ္ဂိုလ်များကြတော့တဏှာနဲ့လဲဆွဲတယ်ဒိဋ္ဌိနဲ့လဲဆွဲသောတာပန်တို့သက္ကရာဂံတို့ကြတော့ဒိဋ္ဌိနဲ့တော့မဆွဲတော့ဘာဆွဲပဲရှိတဏှာဆွဲလေးတော့ရှိနေသေးတယ်အဲဒီတဏှာဆွဲလေးကဘယ်ကြမှာကင်းသွားတယ်လဲဆိုတော့ကာမတဏှာဆွဲကိုအနာဂံကြမှာကင်းသွားသောဘာယောကမကုံတရားတွေအပေါ်မှာအစင်တန်အနံ့ရတာဒုတိယဉာဏ်နဲ့ပတ်သက်ပြီးတော့စွဲနေတဲ့စွဲလေးတွေအနာဂံကြမှာကင်းသွားတာနော်အနာဂံကြမှာကင်းသွားတာဘဝအပေါ်မှာစွဲတဲ့စွဲကြတော့ယဟန္တာကြမှာကင်းသွားတာဟုတ်တော့အနာဂံပုဂ္ဂိုလ်ဖြစ်တာတော့မှဘဝအပေါ်မှာချမ်းသာတယ်ဆိုတဲ့စွဲလေးရှိနေသေးတယ်နော်ရှိနေသေးတယ်ဘဝပေါ်မှာချမ်းသာတယ်ဆိုတဲ့အစွဲလေးရှိနေသေးတယ်အနာဂံဖြစ်တာတော့ဘယ်ကြမှာကင်းသွားတယ်ပြင်ယဟန္တာဖြစ်မှာကင်းသွားတာအဲတော့သောတာပန်ဖြစ်ရင်ဒိဋ္ဌိဆွဲကင်းမှလိုက်သောတာပန်ဖြစ်ရင်ဒိဋ္ဌိဆွဲတော့ငါဆွဲကင်းသွားတော့ဝိဒါခာတို့အနာရဘိတို့ပေမိတာရာသူတို့တွေသောတာပန်ဖြစ်သွားကြပြီ။ဒါကြောင့်သူတို့ရဲ့တဏ္ဍမှာငါဇွဲလေးတွေရှိတော့ဒိဋ္ဌိဥပါဒံဒိဋ္ဌိပါဒံဆိုတဲ့အစွဲလေးတွေမရှိတော့တဏ္ဍအစွဲတွေတော့ရှိနေသေးတယ်။တဏ္ဍအစွဲရှိနေသေးလို့လည်းပဲဝိတာခါတို့အိမ်အောင်ပြုတာပေါ့နော်။အဲ့တော့သောတာပန်ဖြစ်သွားပြီမဲ့တဏ္ဍအစွဲရှိနေသေးလို့အိမ်အောင်ပြုသေးတယ်ဒိဋ္ဌိဆိုတော့မရှိတော့အနာဂံမြန်ဖြစ်သွားမယ်ဆိုရင်အနာဂံဆိုတော့စိတ်ဓာတ်သူကျွဲတို့ဝိတာခတထေးတို့နော်ဝိတာခတထေးဆိုတာကြားဖို့ပါလေဓမ္မဒိန္နာရဲ့ခင်ပွန်းပေါ့ဟုတ်လားဓမ္မဒိန္နာရဲ့ခင်ပွန်းဟိုရာဇဂျုံမြို့မှာဗိမိတာရမရငယ်ချင်းအဲ့ဒီဝိတာခအကြောင်းတကဝိတာခတထေးဆိုရင်ပရမသောတာပန်ဖြစ်တဲ့နောက်သက္ကရာဂံဖြစ်တဲ့နောက်အနာဂံဖြစ်တဲ့အနာဂံဖြစ်သွားတဲ့အချိန်မှာကာမဆွဲကင်းသွားတယ်ကာမဆွဲကင်းသွားတော့အာယုံ၅ပါးနဲ့ပတ်သက်တဲ့ဆွဲတွေမရှိတော့အမြင်အကြာအနတ်အယတာတွေးကြည့်စေရအဲ့ဒီအဆွဲတွေရှိသေးလား
မရှ
ိပါဘူးအဆင်းနဲ့ပတ်သက်လို့မြင်ရတဲ့အဆင်းပုံမှန်လည်းမဆွဲဘူးကြားရတဲ့အတန်ပေါ်မှာလည်းမဆွဲဘူး။နားရတဲ့အတန်ပေါ်မှာလည်းမဆွဲဘူး။စားရတဲ့ရတာပေါ်မှာလည်းမဆွဲဘူး။အတွေ့အချိလေးပေါ်မှာလည်းမဆွဲဘူး။ဒါကြောင့်မလို့အနာဂံဖြစ်သွားပြီဆိုရင်ဇနီးရှိပင်ရှိ냐တော့လည်းပဲဇနီးဆိုတဲ့အဆွဲမရှိတော့နော်။ဒါကြောင့်ဝိတာခအကြောင်းတကားကအနာဂံဖြစ်သွားတဲ့အချိန်မှာသူရဲ့ဇနီးဖြစ်တဲ့ဓမ္မဒိဋ္ဌာကိုယနေ့ကစအပြီးတော့မောင်းလို့နှမလို့ပဲနေသွားပြရစေမပြောဘူးလားပြောလားကာမအစွဲမရှိတော့လို့ဒီလိုမလားအိမ်တော်ပြည့်ကျင်ပါတယ်ဆိုရင်လည်းပဲလွတ်လွတ်လပ်လပ်ပြုပါခွင့်ပေးပါတယ်ဆိုပြီးတော့ကာမအစွဲကင်းသွားဒါပေမဲ့အနာဂတ်ပုဂ္ဂိုလ်မှာကာမအစွဲကင်းပြီမဲ့ဘဝအစွဲတော့ရှိနေသေးတယ်နော်ဘဝအစွဲရှိနေသေးတဲ့အတွက်ဘဝကြီးရသေးတယ်ယဟန္တာဖြစ်သွားတော့မှဘဝအစွဲတွေကင်းသွားတာအဲဒီတော့ယဟန္တာတွေဘာဖြစ်လို့ပြိနိဗ္ဗာန်ဆံပြီးသွားတဲ့အခါမှာနောက်ထပ်ဘဝပြန်မဖြစ်တာလဲမေးရင်ဘဝအစွဲကင်းသွားလို့ဘာဖြစ်လို့တော့ဘဝနဲ့ပတ်သက်တဲ့အစွဲတွေကင်းသွားပြီဘဝနဲ့ပတ်သက်ပြီးတော့ဟောဒီဘဝဟာချမ်းသာဒုက္ခဖြစ်စေနိုင်တဲ့သဘောမျိုးပဲဆိုတဲ့ချမ်းသာဒုက္ခရစေနိုင်တဲ့ဘဝပဲဆိုတဲ့အစွဲရှိတော့အဲ့ဒီအစွဲတွေမရှိတော့အာတော်တရားတွေကင်းသွားတာပေါ့နော် အာတော်တရားတွေကင်းသွားတော့အစွဲမရှိလို့နောက်ထပ်ဘဝတွေပြန်မရတာလို့မှားလိုက်ပါဘုန်းကြီးတို့ဒကာရမတွေကြတော့ဘုန်းကြီးတို့တတွေနောက်ထပ်ဘဝတွေပြန်မရဘူးလားရအောင်ပါလား ပြန်ရအောင်ပါဆိုတော့ဘာရှိနေတယ်လို့ဘဝအပေါ်မှာအစွဲရှိနေလို့နော်ဘဝအပေါ်မှာအစွဲရှိအဲ့ဒီတော့အာယုံ၅ပါးနဲ့ပတ်သက်တဲ့အစွဲကကာမအစွဲဘဝနဲ့ပတ်သက်တဲ့အစွဲကဘဝအစွဲအဲ့တော့အာယုံ၅ပါးနဲ့ပတ်သက်တဲ့ကာမဆိုတာကာမတဏ္ဏဘဝအပေါ်မှာတရားရာကဘဝတဏ္ဏအနာဂတ်ပုဂ္ဂိုလ်များသည်ကာမတဏ္ဏကိုသာပယ်နိုင်ပါတယ်ဘဝတဏ္ဏကိုမပယ်သေးပါဘူးယဟန္တာပုဂ္ဂိုလ်ကြမှာဘဝတဏ္ဏကိုပယ်တယ်ပုရိသေပုဂ္ဂိုလ်များကြတော့ဘာတစ်ခုမှမပယ်ရသေးဘူးပေါ့နော်အဲ့တော့ဆွဲလေးတွေမရှိဘူးလားရှိနေလား
ရှိပါ
အဲ့ဒီအစွဲကလည်းဘလူးချောင်းဖြစ်လာတာလည်းမီးတော့အဝိဇ္ဇာကဖုံးကွယ်ထားလို့ဘလူးကဖုံးကွယ်ထားလို့လေအဝိဇ္ဇာကဖုံးကွယ်ထားတယ်အဝိဇ္ဇာကလွှမ်းမိုးထားတယ်အဝိဇ္ဇာကလှည့်ပြားပေးထားတယ်ဘုန်းကြီးတို့ယောဂီတွေရဲ့မျက်စိပဂရိမျက်စိအပေါ်မှာအပေါ်ကနေပြီးတော့မျက်မှန်စင်းကြီးတက်ထားတယ်မောအောင်မျက်မှန်များတက်ထားတယ်လို့ပေါ့နော်ပဂရိမျက်စိနဲ့ကြည့်လိုက်တော့အဖြူကိုအဖြူလို့မြင်ရမယ်အနီကိုအနီလို့မြင်ရမယ်အလင်းကိုအလင်းလို့မြင်ရမယ်အေးမောအောင်မျက်မှန်ဆိုတဲ့အစိမ်းရောင်မျက်မှန်လို့မိခိုးရောင်မျက်မှန်လို့တက်ကြည့်လိုက်မယ်ဆိုရင်အစိမ်းရောင်မျက်မှန်တက်ကြည့်လိုက်တော့မြင်သမျှမြင်ကွင်းအားလုံးဟာအစိမ်းတွေကြီးပဲဖြစ်နော်ပဂရိမျက်စိကမြင်တဲ့အမြင်လားမျက်မှန်ကြောင့်လ
ား
မျက်မှန်ကြောင့်ပဂရိမျက်စိအတိုင်းဆိုရင်အဖြူကိုအဖြူတိုင်းပဲမြင်မှာပေါ့အစိမ်းရောက်မျက်မှန်တက်ထားလိုက်တော့အစိမ်းနေမြင်နေရအနီရောက်မျက်မှန်တက်ရင်လည
်
းအနီတွေမြင်နေရမျက်မှန်ကဖုံးထားတော့ပုံမှန်အတိုင်းမြင်ခွင့်မရတော့အဲ့ဒီလိုပဲအဝိဇ္ဇာတရားကလည်းပဲဘုန်းကြီးတို့ယောဂီတွေရဲ့တန်တန်မှာရှိတဲ့ဉာဏ်မျက်စိအဝိဇ္ဇာဆိုတဲ့မျက်မှန်ကလာပြီးတော့တက်ပေးထားတာအဲဒီလိုတက်ပေးထားလိုက်တော့ဘာဖြစ်တော့ယုတ်ကိုကြည့်ပေမဲ့ယုတ်လို့မမြင်ဘူးနာန်ကိုကြည့်ပေမဲ့နာန်လို့မမြင်ဘူးနော်ယုတ်တဲ့သဘောနာန်တဲ့သဘောခန္ဓာတဲ့သဘောဖြစ်ပြဒုက္ခသစ္စာတဲ့သဘောအဲဒီသဘောတရားလေးတွေတကယ်သဘာဝတရားလေးတွေမရှိဘူးလားရှိမသိလို့တာเนาะမသိလို့တာတကယ်ကတော့ရှင်းနေကြတာပဲဟုတ်တယ်မလားရှင်းနေကြတာပဲမရှိတာမှမဟုတ်ပဲရှင်းနေကြတာပဲအခုထိုင်နေတဲ့ပုံကိုယ်တွေမှာကိုပဲယုတ်တရားတွေမရှိဘူးလားနာတရားတွေအဲ့ဒီယုတ်တရားနာတရားတွေကလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်နေကြတာပဲเนาะဒါပေမဲ့လို့လော်လော်ရင်နဲ့မတွေ့ကြဘူးလွယ်လွယ်နဲ့မသိကြဘူး။ဘာဖြစ်လို့လွယ်လွယ်နဲ့မတွေ့တယ်လဲလွယ်လွယ်နဲ့မသိတယ်လဲဆိုတော့အဝိဇ္ဇာဆိုတဲ့မျက်မှန်စင်ကြီးတက်ထားတာကိုနော်အဝိဇ္ဇာဆိုတဲ့မျက်မှန်စင်ကြီးတက်ထားလိုက်တော့ယုံနံကိုတွေ့နေရပေမဲ့ယုံနံလို့မထင်ဘူး။ဒါကပုဂ္ဂိုလ်ဒါကသတ္တဝါဇနီးခင်ပွန်းသာသမီးငါကုံငါချေငါလက်ဒီလိုမမြင်ဘူးလားမြင်နေရလားမြင
်
ပါဘူး။အဝိဇ္ဇာဆိုတဲ့မျက်မှန်စင်ကြီးတက်ထားလို့ဟုတ်တယ်မလားအဲ့ဒါဝိဇ္ဇာတဲ့မြတ်မန်စင်ကြီးတရားတော့အမှန်ကိုမှန်တဲ့မတွေ့သိခွင့်မရတော့ဘူးအမှန်ကိုမှန်တဲ့မသိတော့ဘူးဆိုရင်သိသည်မဟာအမှားတွေကြီးပဲဖြစ်နေမှာပေါ့နော်သိသည်မသည်မှန်လားအမှားတွေလား အမှားတွေကိုသိနေတယ်သိကောင်းတာတွေကိုမသိတော့ဘူးမသိကောင်းတာတွေသိနေတကယ်အရှိအဟုတ်အမှန်တွေကိုမသိတော့ဘူးမရှိတာတွေမဟုတ်တာတွေမမှန်တာတွေကိုပဲသိနေတော့တယ်ဟုတ်တယ်မဟုတ်လားတကယ်ရှိနေတာတကယ်ဖုံးနေတာတကယ်မှန်နေတာတွေကယုံနံတရားပဲเนาะတကယ်ရှိတာကယုံနံတကယ်မှန်တာကလည်းယုံနံဒါပေမဲ့တကယ်ရှိတဲ့တကယ်မှန်တဲ့ယုံနံကိုမသိတော့ဘူးတကယ်မရှိတဲ့တကယ်မမှန်တဲ့ပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမဆိုတဲ့အသိတွေကိုပဲသိနေတော့တယ်ဟုတ်တာကိုမသိမဟုတ်တာကိုသိဘလို့ရဲ့ဆွမ်းတော့အဝိဇ္ဇာရဲ့ဆွမ်းဒီလိုမလားအဝိဇ္ဇာရဲ့ဆွမ်းကြောင့်အဲ့ဒီလိုမဟုတ်တာတွေကိုသိနေတော့ တကယ်ဟုတ်တာကသက္ကာယတကယ်ဟုတ်တဲ့သက္ကာယအပေါ်မှာအမှားတွေမြင်လိုက်တော့ဒိဋ္ဌိသက္ကာယနဲ့ဒိဋ္ဌိနဲ့ပေါင်းတော့ဟောဒိဋ္ဌိဆိုတဲ့ဆွဲလေးတွေဖြစ်ပေါ်လာတာပြောယုံနေပြောတာကိစ္စမရှိဘူးနော်ပြောယုံနေပြောတာကိစ္စမရှိဘူးဒါပေမဲ့တကယ်စွဲနေရင်တော့ဒိဋ္ဌိဖြစ်တယ်စွဲနေရင်ဥပါဒါဖြစ်သွားတာကိုဥပါဒါဖြစ်သွားရင်ဒိဋ္ဌိမဖြစ်ဘူးလားဖြစ်လား
ဖြစ်ပါဘူး
ဒိဋ္ဌိဖြစ်တယ်အဲဒီတော့အဝိဇ္ဇာဖြစ်ရှိကဖုံးကွယ်ထားတော့ဒိဋ္ဌိဆိုတဲ့အစွဲလေးတွေနောက်ကမပါဘူးလားပါလားပါပါဘူ
း
ဒိဋ္ဌိဆိုတဲ့အစွဲလေးပါလာရင်ဥပါဒါလည်းဖြစ်လာတာပဲပေါ့နော
်
အဝိဇ္ဇာရင်ဥပါဒံရင်အဲဒီဥပါဒါမှာခုနပြောခဲ့တာကဒိဋ္ဌိဥပါဒံဒိဋ္ဌိအစွဲအဲ့ဒါဒိဋ္ဌိအစွဲလေးတွေနဲ့ရှေ့ကနေဆွဲထားကြပြီဆိုတော့တဏှာစွဲလေးကလည်းပါလာတာပဲနော်တဏှာစွဲလေးကမပါဘူးလားပါလာလားတဏှာစွဲလေးကလည်းပါလာတာပဲအဲ့တော့တဏှာစွဲဆိုတဲ့နေရာမှာနော်တဏှာစွဲဆိုတဲ့နေရာမှာဒိဋ္ဌိနဲ့ပူပေါင်းတဲ့တဏှာစွဲနဲ့ဒိဋ္ဌိမပါတဲ့တဏှာနဲ့ခွာခြားမှုလေးတော့ရှိနေသေးတယ်တိတိကျကျစဉ်းစားကြည့်နော်တဏှာဆိုတာကတာယာတမဲ့နေတဲ့သဘောကိုတဏှာလို့ပြောတာမလားဘယ်ပုံမှာတာယာတော့အာယုံ၅ပါးအပေါ်မှာတာယာလားဘယ်ပုံမှာတာယာလဲအစင်အတန်အနံအယတာဒွိဋ္ဌိစရာနော်ဒွိဋ္ဌိစရာအဲ့ဒီအာယုံ၅ပါးအပေါ်မှာမတာယာဘူးလားတာယာလား
တ
ာယာတာဒီတဏှာအဲ့ဒီလိုတာယာပြီးတော့အဲ့ဒီပုံမှာစွဲနေမယ်ဆိုရင်တဏှာစွဲဟုတ်တယ်မဟုတ်လားတဏှာစွဲဒိဋ္ဌိဆွဲပါတဲ့ပုဂ္ဂိုလ်နဲ့ဒိဋ္ဌိဆွဲမပါတဲ့ပုဂ္ဂိုလ်နဲ့ဆွဲဖို့ဆွဲနေမတူဘူးပုရောဟိတ်ပုဂ္ဂိုလ်မှာဒိဋ္ဌိဆွဲရှိတယ်သောတာပန်ပုဂ္ဂိုလ်မှာဒိဋ္ဌိဆွဲမရှိဘူးနော်ပုရောဟိတ်ပုဂ္ဂိုလ်ကဒိဋ္ဌိဆွဲလည်းရှိတယ်တဏှာဆွဲလည်းရှိတယ်သောတာပန်ကျတော့ဒိဋ္ဌိဆွဲမရှိဘူးတဏှာဆွဲပဲရှိတယ်အဲဒီတော့တဏှာသာယတ္တမနေသက်တာဒီတဏှာခိုင်ခိုင်မြဲမြဲဆွဲဆွဲလန်းလန်းဖြစ်နေရင်ဥပါဒံဒီလိုပေါ့နော်တာယာတမနှိမ့်တဲ့တာကအဲ့ဒီတဏှာလေးတွေခိုင်ခိုင်မြဲမြဲဆွဲဆွဲလန်းလန်းဖြစ်လာပြီဆိုရင
်
ဥပါဒံဥပါဒံဖြစ်သွားပြီဆိုရင်ဖြတ်လို့မရတော့ဘူးရသေးလ
ား
မရတော့ဘူးစွဲသွားပြီဆိုရင်ဖြတ်လို့မရတော့ဘူးအဲ့တော့ဒိဋ္ဌိဆွဲရှိတဲ့ပုဂ္ဂိုလ်နဲ့ဒိဋ္ဌိဆွဲမရှိတဲ့ပုဂ္ဂိုလ်ဘာကွာသလဲဆိုရင်ဒိဋ္ဌိဆိုရှိတဲ့ပုဂ္ဂိုလ်ကတဏှာနဲ့ပတ်သက်ရင်ဝိသမတဏှာဖြစ်တတ်တယ
်
ဝိသမတဏှာဆိုတာကအစွဲအလံပြင်းထန်သောအာကြီးတဲ့အခါကျတော့ဘလို့နည်းနဲ့ပဲရအောင်ယူမယ်ဆိုတဲ့အစွဲပေါ့နော်ဘာဖြစ်လို့အဲ့ဒီလိုဘလို့နည်းနဲ့ပဲရအောင်ယူမယ်ဆိုတဲ့အစွဲရှိရတယ်လဲမေးတော့ဒိဋ္ဌိဆိုပါလို့ဘလို့ပါလို့လဲဒိဋ္ဌိကငါငါဥစ္စာငါဟာဒီလိုမလားငါငါဥစ္စာငါဟာအဲ့ဒီလိုဒိဋ္ဌိဆွဲလေးကရှိနေတဲ့အခါကျတော့အတ္တတွေကသိမ့်လွန်ကဲလာသက္ကာယဒိဋ္ဌိတွေသိမ့်လွန်ကဲလာအဲ့ဒီလိုလွန်ကဲလာတော့မရရင်မနေဘူးဆိုပြီးတော့တဏှာဆွဲတွေကပြင်းထန်လာတယ်တရားသောနေရာဖြင့်ပဲရမတရားသောနေရာဖြင့်ပဲရရင်ယူမယ်ဆိုတဲ့တဏှာဆွဲလေးတွေမဖြစ်ဘူးလားဖြစ
်
ဒိဋ္ဌိဆိုတဲ့အမှားမြင်ကြီးကရှေ့ကခံနေတော့နော်မျက်မှန်စင်းကြီးကတတ်ထားတဲ့အခါကျတော့အမှားကိုအမှားအတိုင်းမြင်ခွင့်ရသေးလားအဝိဇ္ဇာဆိုတဲ့မျက်မှန်စင်းကြီးကတတ်ထားတော့ဒိဋ္ဌိဆိုတဲ့အမှားမြင်စွဲတဲ့အမှားအပေါ်မှာစွဲတဲ့အစွဲကြီးကပြင်းထန်နေတော့တဏှာစွဲကလည်းပဲဟုတ်တာတွေကမဟုတ်တာတွေကတရားတာတွေကမတရားတာတွေကအဲ့ဒီအပေါ်မှာတဏှာစွဲတွေမဖြစ်ဘူးလားဖြစ
်
တကယ်လို့ဒိဋ္ဌိဆိုမရှိတော့ဘူးဆိုရင်တဏှာတော့ရှိတယ်ဒါပေမဲ့မတရားသဖြင့်တဏှာတော့မရှိတော့ဘူးမကွာဘူးလားကွာသွားလားဘယ်လိုရှိလို့လဲဒိဋ္ဌိရှိလို့နော်ဒိဋ္ဌိရှိတော့ရှိရင်ဒိဋ္ဌိအစွဲရှိရင်တဏှာစွဲကပြင်းထန်ဒိဋ္ဌိအစွဲရှိမယ်ဆိုလို့ရှိရင်တဏှာကဝိတမတဏှာကောတမတဏှာကောနော်တရားတာကောမတရားတာကောအားလုံးအပေါ်မှာတာယာတက်မဲ့နေတတ်တတ်တယ်ဒိဋ္ဌိအစွဲတွေမရှိတော့ဘူးဆိုရင်ဝိသမတနာကင်းသွားတယ်တာတော့တာယာတွေတက်တော့တက်မဲ့နေတတ်တယ်ဒါပေမဲ့လို့ မတရားသဖြင့်ဆိုတဲ့တဏှာဆိုရှိသေးလား မရှိတော့အဲ့ဒီတော့ကြွားချချက်ရှိအဲ့ဒီတော့ထားပါတော့မိမိတို့ရဲ့တဏ္ဍာမှာဒိဋ္ဌိဇွဲလည်းရှိတယ်တဏှာဇွဲလည်းရှိတယ်အာရိယဆွမ်းတစ်ခုရှိတော့အာရိယဆွမ်းတစ်ခုကိုပေါင်းပြီးတော့နာမည်တက်ကြည့်လိုက်တော့ဘယ်လိုနာမည်တက်မလဲဥပါဒံဘယ်လိုနာမည်တက
်
တဏှာဇွဲနဲ့ဒိဋ္ဌိဇွဲကိုပေါင်းပြီးတော့နာမည်တက်လိုက်ရင်ဘယ်လိုနာမည်တက်ဥပါဒံရိုးရိုးဖြစ်တာကတဏှာအစွဲလန်းဖြစ်တာကဥပါဒံတဏှာဇွဲနဲ့ဒိဋ္ဌိဇွဲပေါင်းပြီးတော့ဥပါဒံအဲ့ဒီတဏှာဇွဲကအဲ့ဒီဒိဋ္ဌိဇွဲကဘလို့ကြောင့်ဖြစ်တယ်လဲဆိုတော့အဝိဇ္ဇာဆိုတဲ့မျက်မှန်စင်းကြီးတက်ထားလို့ဖြစ်တာအမှန်မမြင်လို့ဖြစ်တာပေါ့အမှန်မြင်ဖြစ်ပါမလားအဲ့ဒါကြောင့်အဝိဇ္ဇာကရှေ့ကသွားရင်သူရဲ့အပေါင်းအသင်းမိတ်ဆွေသင်္ဃာအနေနဲ့နောက်ကဘလူတွေလိုက်ပါလဲတဏှာနဲ့ဥပါဒံအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံဟုတ်တယ်မဟုတ်လားအဝိဇ္ဇာနဲ့တဏှာအရင်ခံလိုက်တော့ဩအစွဲလေးတွေဖြစ်လာတာဥပါဒံလေးတွေဖြစ်လာတာပေါ့မဖြစ်ဘူးလားဖြစ်လားအဲဒီလိုအဝိဇ္ဇာတဏှာဥပါဒံတွေဖြစ်လာတဲ့အခါကျတော့သူတို့ကိုချေခံပြီးတော့ကာယကံဝိဇိကံမနောကံတွေကံတွေပြုတ်လို့ရဘူးလားပြုတ်လို့ရအဲ့ဒီလိုပြုလုပ်တော့ဝိဇ္ဇာနဲ့တဏှာရင်ကံဥပါဒံကံကံนี่ဖြစ်သွားပြီပေါ့ကံဆိုတာကခေါင်းကြီးတော့ဘာနဲ့တူတယ်လဲဆိုလို့ရှိရင်မျိုးစိချလိုက်တာနဲ့တူတယ်ကံဆိုတာဘာနဲ့တူတော့မျိုးစိချလိုက်တာနဲ့တူတယ်အဝိဇ္ဇာတို့တဏှာတို့ဥပါဒံတို့အဲ့ဒီကိလေသာတွေကအဲ့ဒီမျိုးစိတွေမှာပါတဲ့အပင်ကိုပေါက်စင်နိုင်တဲ့အစိုးဓာအစေးဓာနဲ့တူတယ်ပါတဲ့တူတော့စိုးတဲ့စေတဲ့နဲ့တူအစိုးတဲ့စေတဲ့ရှိနေပေမဲ့မျိုးစေကလေးကိုမြေပြင်ပေါ်မချသေးဘူးဆိုရင်အဲ့ဒီမျိုးစေအပင်ပေါက်ပါမျိုးစေကလေးကိုမြေပြင်ပေါ်တော့ချတယ်အစိုးတဲ့စေတဲ့မရှိရင်တော့အပင်ပေါက်ပ
ါ
ဟောဒီလိုဆိုတော့မျိုးစေအပင်မပေါက်ဖို့အတွက်နော်ကာကွယ်ရမယ်နီလားဘယ်နှလိုက်ရှိတော့တဏှာရှိနံပါတ်1ကမျိုးစေ့ကိုမြေပြင်ပေါ်ချကိုမချနဲ့ဟုတ်တယ်မလားမျိုးစေ့ကိုမြေပြင်ပေါ်ချကိုမချနဲ့အဲ့ဒါဆိုလို့ရှိရင်အပင်ပေါက်ပါမလားမျိုးစေ့ကလေးချပင်ချကြတော့လည်းပဲအဲ့ဒီမျိုးစေ့ထဲမှာအစိုးဓာအစေးဓာကလေးတွေ6ခန်းနော်လောက်ပလိုက်ရင်လည်းပဲအပင်ပေါက်ပါမလ
ား
မပေါက်တော့အဲ့ဒီလိုနည်းနဲ့ကာကွယ်ပေးလို့ရတယ်။အဲ့တော့စိုးဓာစေးဓာလည်းရှိနေပဲမြေပြင်ပေါ်လည်းချလိုက်မယ်ဆိုရင်ဘာဖြစ်မှာလဲ
။
အပင်ပေါက်မယ်။အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ယုံနံပေါ်။အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အဲ့ဒီတရားကအစိုးဓာအစေးဓာနဲ့တူတယ်။အဲ့ဒီတရားသုံးမျိုးသည်ကိလေသာတရား။ကိလေသာတရားဆိုတော့အစိုးဓာစေးဓာနဲ့တူတယ်။ဘယ်တော့မှပါတဲ့ဆိုတဲ့စိတ္တတော့မျိုးစေတဲ့မှာပါတဲ့အစိုးတဲ့စိတ္တနော်အဲဒီအဝိဇ္ဇာတဏှာဥပါဒံတရားသုံးမျိုးကဆိုတဲ့စိတ္တနဲ့တူတဲ့ကိလေသာတရားသုံးပါအဲဒီတရားသုံးပါကနေပြီးတော့မျိုးစေကလေးကိုအားပေးလိုက်တယ်မျိုးစေကဘယ်လိုလဲဆိုတော့ကမ္မဘဝဘယ်လိုပါလဲဟိုဘက်ကိုကြည့်လိုက်တော့နံပါတ်၄ဘက်ကိုကြည့်လိုက်တော့သင်္ခါရနံပါတ်၃ဘက်ကိုကြည့်လိုက်တော့ကမ္မဘဝအတူတူပဲမို့လားသင်္ခါရနဲ့ကာမဘဝလေသင်္ခါရလည်းမျိုးစေ့ပဲကာမဘဝလည
်း
မျိုးစေ့ပဲနေရာချင်းသာကွာပြီမဲ့အတူတူပဲသဘောချင်းအတူတူပဲနေရာချင်းကွာသည့်အတွက်အချိန်နေချင်းနေရာချင်းကွာတဲ့အတွက်သူတို့ရဲ့အချိန်နေချင်းထူးခြားမှုမရှိဘူးလားမေးတော့ထူးခြားမှုတော့ရှိဘယ်လိုရှိသလဲဆိုရင်သင်္ခါရကအတိတ်တုန်းကမျိုးစေ့ပေါ့နော်အတိတ်တုန်းကမျိုးစေ့တော့အတိတ်တုန်းကမျိုးစေ့ဆိုတော့ဟောယခုအတိတ်တုန်းကကံဆိုတဲ့မျိုးစေ့ကြောင့်ပစ္စုပန်ဘဝမှာခန္ဓာဆိုတဲ့ပင်ကြီးတွေမပေါ်ဘူးလားပေါ့အဲဒီလိုပေါက်လာခဲ့ပြီမပေါ်ရသေးတာမဟုတ်ဘူးပေါက်ခဲ့ပြီနော်ကံမဘဝမျိုးစေ့ကြတော့ယခုပစ္စုပန်ဘဝမှာကြားတဲ့မျိုးစေ့ဘယ်တော့မှပေါက်မှာလဲအနာဂတ်ဘဝကျမှပေါက်ပေါက်ပြီလားမေးတော့မပေါက်သေးဘူးနော်မပေါသေးဘူးဆိုတော့မပေါအောင်ကြိုးစားဖို့ရန်အတွက်အခွင့်အရေးတွေမရဘူးလားရ
။
သင်္ခါရမျိုးစေ့ကမပေါအောင်ကြိုးပမ်းဖို့ခွင့်အရေးရသေးလား
။
ဘာဖြစ်လို့လဲမေးတော့ပေါက်ခဲ့ပြီ
ကာမဘဝကပေါက်ပြီလားမပေါက်သေးဘူးမပေါက်သေးဘူးဆိုတော့နောက်ထပ်မပေါက်အောင်ကြိုးပမ်းဖို့ရန်အတွက်အခွင့်အရေးလေးတွေရနေသေးတာပေါ့ဘုန်းကြီးတို့ယောဂီတွေယခုလာပြီးတော့တရားရှုမှတ်နေကြတယ်တရားထိုင်နေကြတယ်သစ္စာတရားတွေနှလုံးသွင်းနေကြတယ်ဆိုတာအဲ့ဒီကာမဘဝတဲ့မျိုးစိတ်ကလေးကိုအပင်မပေါက်အောင်လာပြီးတော့ကြိုးစားနေကြတာမဟုတ်လားနော်ကာမဘဝတဲ့မျိုးစိတ်ကတော့ဘုန်းကြီးတို့ဓမ္မတွေအသေးသေးမရှိဘူးလားရှိလား
ရှိပါတယ်
กายกังวจีกังมโนกังนี่ดิเนี่ยชื่อจ๋าป่ะเนาะตลอดแล้วမျိုးစေဖြင့်ရှင်းနေကြစားအဲ့ဒီမျိုးစေထဲမှာရှိတယ်အစောဓာစေဓာကလေးတွေခန်းအောင်ချက်အောင်လှောက်ထားနိုင်မယ်ဆိုရင်အဲ့ဒီမျိုးစေအပင်ပေါက်ပါမလားပေါက်ပါဘူ
း
အဲ့ဒီလိုပဲกายกังวจีกังมโนกังဆိုတဲ့ကံတွေကတော့ရှင်းနေကြတာပဲမရှိဘူးလားရှိလား
ရှ
ိပါတယ်တော့အဲ့ဒီတော့မှအစောဓာစေဓာနဲ့တူတာကဘယ်လိုတွေတော့အဝိဇ္ဇာရယ်တဏှာရယ်ဥပါဒံရယ်ဘယ်နှမျိုးတော့အဲ့ဒီတရား၃မျိုးသာဆိုတာစိတ္တအဲ့ဒီအဆိုတာစိတ္တဆိုတာဟောဒီကိလေသာတရား၃မျိုးကိုမဲ့ခင်ဆိုတဲ့အပူဓာတ်နဲ့နော်အမြဲတမ်းမိတိုက်ပေးလိုက်မယ်ဆိုရင်အဲ့ဒီအဆိုတာစိတ္တတွေတဖြည်းဖြည်းနဲ့မခန့်ချောက်ဘူးလားခန့်ချောက်သွ
ား
ခန့်ချောက်သွားမှာကမ္ဘာဘဝဆိုတဲ့မျိုးစေ့တော့ရှိနေပြီနော်ကမ္ဘာဘဝဆိုတဲ့မျိုးစေ့တော့กายกันเยวจีกันเยมโนกันเยမျိုးစိတ်လေးတွေတော့မရှိဘူးလားရှိနေကြလားအသေးသေးရှိနေကြတာပဲဟုတ်တယ်မဟုတ်လားဒါပေမဲ့လို့အဲ့ဒီမျိုးစိတ်တွေမှာအစိုးရစိတ်ဓာတ်ကလေးတွေမကိန်းအောင်အပူဓာတ်နဲ့လောင်မြိုက်ပြက်လိုက်နိုင်တယ်ဆိုရင်တော့အဲ့ဒီမျိုးစိတ်ကလေးတွေဘယ်အပင်ပေါက်နိုင်တော့မလဲเนาะအဲ့ဒီတော့အပူဓာတ်ဆိုတာကဘာလဲဆိုတော့မဲ့ခင်တရားပဲပါတရားလဲအခုကျင့်ကြံကြုပ်ကအားထုတ်နေတဲ့ဝိပဿနာလုပ်ငန်းသည်မဲ့ခင်တရားဟုတ်လားပါတရားလဲ
မဲ့ခင်တရား
အဲ့ဒီမဲ့ခင်တရားသည်မီးနဲ့တူတယ်လို့ပဲသဘောထားလိုက်ပါအပူဓာတ်ကိုပေးစေနိုင်တဲ့မီးပေါ့နော
်
မဲ့ခင်ဒီဘာနဲ့တူတော့
အေ
းအပူဓာတ်ကိုပေးစေနိုင်တဲ့မီးနဲ့တူတယ်အဲ့ဒီမဲ့ခင်တရားနဲ့ဘာကလေးတွေကိုလောင်မြိုက်ပြည့်ရမှာလဲဆိုတော့ကိလေသာဆိုတဲ့အစိုးတစိတ္တကလေးတွေကိုလောင်မြိုက်ပြည့်ရမယ်နော်အဲဒီလိုမဲ့ခင်တရားဆိုတဲ့အပူဓာတ်နဲ့လောင်မြိုက်ပလိုက်တဲ့အခါကျတော့ဒေဝကိမောင်မှာမြေပဲစီကလေးတွေတင်ပြီးတော့အောက်ကနေပူဓာတ်ပေးတဲ့အခါမှာမြေပဲစီထဲမှာရှိနေတဲ့အစိုးတစိတ္တကလေးတွေအစီဓာတ်ကလေးတွေတဖြည်းဖြည်းနဲ့ခန်းချောက်ခန်းချောက်ပြီးတော့သွားရသလိုနော်အခုတော့ရိတ်သာဓမ္မယုံကြီးဆိုတဲ့တဲ့အိုကင်းကြီးပေါ်မှာဟုတ်တယ်မလားအပေါ်ကနေပြီးတော့မိမိတို့ရဲ့ကာယကံဝစီကံမနောကံဆိုတဲ့ကံဆိုတဲ့မျိုးစိတ်ကလေးတွေတင်းအောက်ကနေပြီးတော့တစ္ဆာသိတဲ့အသိမဲ့ခင်တရားကလေးတွေနဲ့အပူဓာတ်တွေများများမပေးရဘူးလားပေးနေရမှာလားအပူဓာတ်တွေများများပေးနေရတယ်မဲ့ခင်ဆိုတဲ့မီးအပူဓာတ်နော်အာဘုဒ္ဓလည
်း
အေးအဲ့ဒီမဲ့ခင်ဆိုတဲ့မိအပူဓာတ်နဲ့များများကြီးလောင်မြိုက်ပြက်လိုက်နိုင်ရင်အဝိဇ္ဇာဆိုတဲ့ဆိုတဲ့စိတ္တကလေးနဲ့တဖြည်းဖြည်းခိုင်းချောက်သွားမှာပဲမျက်စိနဲ့မြင်အောင်ကြည့်ပေါ့နော်တဏှာဆိုတဲ့ဆိုတဲ့စိတ္တကလေးလည်းပဲတဖြည်းဖြည်းခိုင်းချောက်သွားမှာပဲဥပါဒံဆိုတဲ့ဆိုတဲ့စိတ္တကလေးလည်းပဲတဖြည်းဖြည်းမခိုင်းချောက်ဘူးလားခိုင်းချောက်သွားမှာလားဘာနဲ့တိုက်ပြစ်တာလဲမဲ့ခင်ဆိုတဲ့မီးနဲ့အပူဓာတ်နဲ့တိုက်ပလိုက်တာဟုတ်တယ်မဟုတ်လားအဲ့ဒီတော့မဲ့ခင်ဆိုတဲ့ဝိပဿနာရှုတဲ့လုပ်ငန်းကိုအော့ဖို့ရော့ရော့သဘောထားလို့မဖြစ်ဘူးနော်တေဟုတ်ကေမောမဖဲစိကလေးတွေတင်းအောက်ကနေအပူဓာတ်ပြီးပုံမဲမမကြံသေးဘူးမိကငြိမ့်သွားတယ်ပုံမဲမမကြံသေးဘူးမိကငြိမ့်သွားတယ်အပေါ်ရကအစိုးရစိတ္တဘယ်နည်းနဲ့ခန့်ချောက်နိုင်ပါမလဲခန့်ချောက်နိုင်ပါမလားဘာဖြစ်လို့ဒါအောက်ကမီးရှိန်မှမရှိပဲကိုဟုတ်တယ်မဟုတ်လားမီးရှိန်ရှိလို့လားမရှိလို့လားမ
ရှိပါဘ
ူးအဲဒီတော့ပူဓာတ်မီးအပေါ်ရအပေါ်ကနေရှိနေတဲ့စိုးရစိတ္တကလေးတွေခန့်ချောက်အောင်ဆိုတာကမီးရဲ့ရှိန်ကိုအဆက်မပြတ်တောက်ကိုနေအောင်ကြိုးစားပေးရတယ်ဘုန်းကြီးတို့ယောဂီတွေဟုတ်တယ်မဟုတ်လ
ား
မီးရှင်ကိုဆက်မပြတ်ပူနေအောင်ရှင်မီးနဲ့နောင်မီးဆက်သွားအောင်နော်ရှင်မီးနဲ့နောင်မီးဆက်သွားအောင်ဆက်မပြတ်ပူနေအောင်ကြိုးစားပေးရတယ်အဲ့ဒီတော့မှပူရှင်ရတယ် တဖြည်းဖြည်းနဲ့မြင့်တက်လာပြီးတော့အစိုးရစိရကလေးတွေခံကြောက်သွားမယ်။အဲဒီလိုပဲမိမိတို့ရဲ့တဏ္ဍာမှာမဉ္ဉံဆိုတဲ့အတိလေးတွေနော်။တတိပဋ္ဌံဆိုတဲ့တတိလေးတွေအတိရဲ့တတိဘာလဲတော့အတိဆိုတာကပညာမဲ့ခင်။တတိဆိုတာကသမာဓိမဲ့ခင်။အတိကဘာလဲတော့တတိဆိုတာကဘာလဲတော့သမာဓိမဲ့ခင်နော်။တတိယဝရိယရဲ့သမာဓိရဲ့ဒါသမာဓိမဲ့ခင်သုံးပါ။သမ္မာသင်္ကပ္ပနဲ့သမ္မာဒိဋ္ဌိကပညာမဲ့ခင်နှစ်ပါးနော်။အတိယတတိယဒါလေးကိုသေသေးချင်ချင်မှတ်ထားပေါ့။ဘာနဲ့ပါတော့အတိယတတိယဒါအရေးကြီးတယ်နော်။တတိလေးလည်းရှိနေရမယ်အတိလေးလည်းရှိနေရမယ်။ဘာလဲတော့တတိလေးလည်းရှိနေရမယ်အတိလေးလည်းရှိနေရမယ်တတိကဘယ်မှာရှိနေရမှာလဲဒီခန္ဓာကိုယ်မှာရှိနေရမယ်တတိကလေးကတခြားတစ်ပါးမရောက်စေရဘူးနော်တခြားတစ်ပါးမရောက်စေရဘူးဟောဒီခန္ဓာကိုယ်မှာကိုတတိလေးကတ်ထားရအတိကလေးကတော့မရှိရဘူးလားရှိရမလားဘယ်မှာသိနေရမှာလဲဒီခန္ဓာကိုယ်မှာသိနေရမယ်အဲ့ဒီလိုသိနေတဲ့အခါကျတော့ပုံမှန်သဏ္ဍာန်ကြီးကိုသိနေရမှာမဟုတ်ဘူးဒါဘုန်းကြီးတို့ထပ်ထပ်ခါခါပြောခဲ့တယ်ပါလို့သိရမှာတော့အေးရုပ်သဘောနဲ့နာမ်သဘောအဲ့ဒီသဘောတရားလေးကိုသိနေရတယ်တတိကတော့ကတ်တာနော်တတိကတာတော့ကတော့ပုံမှန်သဏ္ဍာန်ပါခြင်းပါမယ်ပေါ့လေဟုတ်တယ်မလားတတိကတာတော့ကတော့ပုံမှန်သဏ္ဍာန်စီရောက်ချင်ရောက်မယ်အတိကြတော့ပုံမှန်သဏ္ဍာန်စီမရောက်တော့နဲ့ဘယ်စီရောက်ရမှာတော့သဘောတရားစီရောက်သဘောတရားဆိုတာရုပ်တရားနဲ့နာမ်တရားအဲ့ဒါကြောင့်မို့လို့တရားထိုင်ရသွား၄ပါးသောဣရိယာပုတ်ဘယ်ဣရိယာပုတ်မှာပဲဖြစ်ဖြစ်တတိလည်းရှိရမယ်အတိလည်းရှိရမယ်ပြောကြည့်သမ်းတတိလည်းရှိရမယ်အတိလည်းရှိရမယ်အဲ့ဒါရေးကြည့်တယ်နော်လာကလေးရှောင်းနေတာကအစမိမိဆောင်ကနေဓမ္မယုံကိုလာတာပဲဖြစ်ဖြစ်ဓမ္မယုံကနေမိမိဆောင်ပြန်တာပဲဖြစ်ဖြစ်ဈေးညကမ္မရာစီချမ်းတဲ့အချိန်ပဲဖြစ်ဖြစ်ကြံတဲ့အချိန်ပဲဖြစ်ဖြစ်လာကလေးရှောင်းနေပြီဆိုရင်တတိလည်းရှိနေရမယ်အတိလည်းရှိနေရမယ်အမှုမမှန်မှမလျှောက်ရဘူးပြောကြည့်တော့နော်တလားချင်းတလားချင်းဖြည်းဖြည်းလေးရှောင်းနေပြီမဲလို့လည်းပဲအမှုအရာကသာဖြည်းဖြည်းချင်းရှောင်းနေပြီမဲအတိနဲ့တတိမပါဘူးဆိုရင်မဲပြင်ဆိုတဲ့အပူမီဖြစ်ပါဖြစ်ဘူးနော်အပြင်မှာကကြည့်ရင်တော့ဩဒီယောဂီသွားတာလာတာလေးကအိမ်သိမ်မွမွေလေးနဲ့ဖြည်းဖြည်းသက်သားလေးနဲ့ယောဂီရဲ့ပုံစံလေးနဲ့သွားနေတယ်ဒီလိုအပြင်မှာကကြည့်ပြီးတော့ထင်မင်ထင်ရညာတော့လည်းပဲသူ့ရဲ့တန်တန်မှာအသီးနဲ့တတိနဲ့မပါဘူးဆိုရင်မဲခင်ဆိုတဲ့အပူမီးဖြစ်ပါမလားမဲခင်ဆိုတဲ့အပူမီးဖြစ်ဖို့ဆိုတာတတိလည်းပါရအတိလည်းပါရမယ်ဒါမှမဲ့ခင်ပုံမီးဖြစ်တာမဲ့ခင်ပုံမီးဖြစ်မှကိလေသာဆိုတာစိတ္တခမ်းပါဘူးဟုတ်တယ်မလားအဲဒီတော့သတိပ္ပဏကိမသတိပ္ပဏကိမဆိုတော့ဘုန်းကြီးတို့ကတော့သိတယ်ယောဂီတယောက်သွားရင်ဖြည်းဖြည်းပဲသွားသွားမြန်မြန်ပဲသွားသွားဒီယောဂီသတိပ္ပဏကိသလားမကိမှုလားဆိုတာနှိုင်းကြည့်လိုက်တာလည်းသိတယ်နော်ဘာကိုကဲခတ်ကြည့်တယ်လဲဆိုရင်မျက်စိအနေထားအဓိကအရေးကြီးဆုံးကမျက်စိအနေထားပဲ။ယောဂီတရားသတိပ္ပဏကိန်းသလားမကိန်းဘူးလားဆိုတာဘာကြည့်ကက်ခတ်တော့မျက်စိအနေထားကြည့်ကက်ခတ်တာ။သတိပ္ပဏကိန်းနေတဲ့ယောဂီဟာဘယ်တော့မှမျက်လုံးမကစားဘူး။ဟုတ်တယ်မလား။ရှင်းတဲ့ကိုကြည့်နေရင်တကယ်ကိုပဲဟိုလောကဥပမာအဖြစ်ပြောကြသလိုရှိရင်ပေါ့လေနော်။မျက်လုံးကြောင်နေတဲ့ပုံကောများရှင်းတဲ့ကိုကြည့်နေတဲ့အခါမှာမျက်လုံးဟုတ်တည်ကစားသေးလားကစားပါဘူးအဲတတိပ္ပဏကိန်းနေတဲ့ယောဂီကအဲ့ဒီလိုကိုဖြစ်နေရမျက်လုံးရဲ့အနေထားပုံသေးဖြစ်နေရဟုတ်တယ်မဟုတ်လားဘာဖြစ်လို့မျက်လုံးရဲ့အနေထားပုံသေးဖြစ်နေသလဲဆိုတော့မျက်လုံးကသာရှေ့ကိုကြည့်နေပြီမဲ့သူ့ရဲ့အတိတ်ကခန္ဓာမှာရောက်နေတာကိုသူ့ရဲ့အတိတ်ကမရောက်နေတော့သူ့ရဲ့အတိတ်ကခန္ဓာမှာရောက်နေတဲ့အခါကျတော့မျက်လုံးစီသူ့ရဲ့အတိတ်မရောက်တော့ဘူးလေမရောက်တော့ဘူးဆိုတော့မျက်လုံးကဟိုဘက်နဲ့ကြည့်တာဒီဘက်နဲ့ကြည့်တာရှိသေးလား
ရှိပါဘူး
ရှိဘူးတတိပ္ပဏမကိန်းတဲ့ယောဂီများကြတော့အဲ့ဒီလိုမဟုတ်ဘူ ဟိုဘက်ကလေးလှည့်ကြည့်လိုက်ဒီဘက်ကလေးလှည့်ကြည့်လိုက်နော်ရှေ့ကိုကြည့်လိုက်မျက်လုံးအမှုအယငြိမ်သလားမငြိမ်ဘူးလ
ား
မငြိမ်ဘူးဘယ်နဲ့ပါလူတယောက်ဖြတ်သွားရင်ကိုပဲတတိပဒမကိန်းတဲ့ယောဂီကလူတယောက်ဖြတ်သွားတာဖြတ်သွားမှသိလိုက်တယ်နော်တတိပဒကိန်းနေတဲ့ယောဂီကလူတယောက်လို့သူမသိဘူးနော်ရဲခနဲ့တော့မြင်မြင်မြင်လိုက်မယ်ဒါပေမဲ့ဘယ်လိုဘဝရဲ့ဆိုတဲ့အမှတ်တင်ညာရှိရလားရှိပါဘူး။ဒါဖြစ်လို့တော့သူ့ရဲ့အသိကဘယ်ရောက်နေတော့ခန္ဓာရောက်နေတာကိုခန္ဓာရောက်နေပြီဆိုတဲ့ကောကဘေးဘီဝဲရသတိထားမိသေးရလား
သ
တိမထားမိတော့ဘူးနော်အဲ့တော့အသိနဲ့သတိကိုဘယ်စီလှုပ်ပေးထားတော့ခန္ဓာစီလှုပ်ပေးထားတဲ့အခါကျတော့မျက်လုံးကဟိုကြည့်တယ်ကျလုံးဝမကြည့်တော့နော
်
အဲ့ဒီပုံစံမျိုးနဲ့ဈေးညာရှောင်းနေမယ်ဆိုရင်ဒါတတိပဒံကိန်းတဲ့ယောဂီပဲလို့အကဲခတ်လို့ရတယ
်။
အဲဒီလိုမှမဟုတ်ရင်ဒါတတိပဒံကိန်းတဲ့ယောဂီဟုတ်ရလား။မ
ဟုတ်ပါဘူး
။ကောင်းတော့အောက်ဆိုင်ရင်စိုက်ထားမယ်။နော်။တလှချင်းတလှချင်းဖြစ်ဖြစ်လေးလှမ်းနေတာဖြစ်ချင်းဖြစ်မယ်
။
ဒါပေမဲ့လို့အသိနဲ့တတိကခန္ဓာကိုကပ်မထားဘူးဆိုရင်မျက်လုံးကဘယ်တော့မှမငြိမ်ဘူ
း
။ကိုယ့်ကိုယ်ကိုလည်းတတိထားကြည့်။သူများကိုလည်းတတိထားကြည့်နော်။အဲ့ဒါသတိပ္ပဏကိန်းတဲ့ယောဂီဆိုတာမျက်လုံးငြိမ်နေရမယ်။ဘာဖြစ်လို့မျက်လုံးငြိမ်နေရမှာလဲ။ကိုယ့်ရဲ့အသိကပဲရောက်နေတယ
်
။အသိကောသတိကောခန္ဓာစီရောက်။ခန္ဓာစီရောက်နေတော့ခန္ဓာသရာကဈဉ္ညာလျှောက်နေလှုပ်ရှားတဲ့ခန္ဓာပေါ်ထိုင်နေရင်လည်းထိုင်နေတဲ့ခန္ဓာပေါ်ဟုတ်တယ်မလား။ထိုင်နေတဲ့အခါကျတော့ကိုယ့်ရဲ့ခန္ဓာကိုအရင်ထိုင်နေတော့ယုတ်တရား၊နတ်တရားတွေဖြစ်နေတဲ့သဘောတရားအပေါ်မှာအသိလေးကပ်ထားတယ်။ဈေးညာလျှောက်နေပဲဆိုရင်တလှမ်းချင်းတလှမ်းချင်းရွေ့နေတဲ့ခြေတော်ကလေးပုံမှာအသီးလေးကပ်တယ
်။
အဲဒီလိုအသီးလေးကပ်နေတဲ့အခါကျတော့တရွေ့ရွေ့လှမ်းနေတဲ့အမူအရာအပေါ်မှာပဲတတိလေးကပ်ထားလိုက်တဲ့အတွက်အသီးကောတတိကောအဲ့ဒီနေရာမှာပဲရောက်တခြားကမရောက်တော့ဘူးနော
်
။ဒါကြောင့်မလို့ခေါင်းကြီးတို့အမြဲတမ်းညွှန်ကြားပေးတာကတော့တတိပဒကိန်းပြီးတော့သွားနေတဲ့ယောဂီဟာနော်တတိပဒကိန်းပြီးတော့သွားနေတဲ့ယောဂီဟာလက်ကလေးနောက်ပြချင်းပြဓမ္မမို့လက်ကလေးရှိကိုချပြီးတော့ကန်ရင်ကန်ထားအဲ့ဒီပုံစံမျိုးနဲ့ဟာအသိတော်ဆုံးပုံစံပါပဲနော်တကြွတကြွဆရာတွေကညွှန်ကြားတယ်လက်ပိုက်ပြီးသွားပါလို့ညွှန်ကြားတယ်ခွန်ကြီးတို့တော့မကြိုက်ဘူးအဲ့ဒီလက်ကိုအပေါ်ကိုပိုက်ထားလိုက်တဲ့အတွက်အသိကဘယ်ရောက်လက်စီရောက်ခြေတော်စီမရောက်တော့ခွန်ကြီးတို့ကခြေတော်စီရောက်စီချင်တာဟုတ်တယ်မလားတလှမ်းချင်းတလှမ်းချင်းနှမ်းနေတဲ့ခြေတော်စီကိုရောက်စီချင်တာနော်လက်ပိုက်ထားပြီဆိုကြတဲ့ကအတိကပဲရောက်နေတော့အတိကလက်စီရောက်အတိလေးလွတ်သွားတဲ့လက်ကပြုတ်ကြပါဘူးပူဆိုးတာကလက်အုပ်ချီတာကပူဆိုးတယ
်
နော်ပူဆိုးတာကလက်အုပ်ချီတဲ့စီကိုလက်ကမြောက်ထားတယ်အဲဒီမြောက်ထားတဲ့လက်စီမှာပဲအတိကရောက်နေတော့တလှမ်းချင်းတလှမ်းချင်းသွားနေတဲ့အမူအရာစီကိုအတိရောက်နိုင်ပါအဲဒီတော့လမ်းလျှောက်နေတဲ့ပုဂ္ဂိုလ်ဒီနော်ခြေတော်ကိုရှူရမလားလက်ကိုရှူရမလားခေါင်းကိုရှူရမလားလမ်းလျှောက်နေတဲ့ယောဂီကခြေတော်ရှူမှသဘာဝကျမှာပေါ့နော်လက်တို့ခေါင်းတို့သွားရှူလို့သဘာဝကျမှာတလှမ်းချင်းတလှမ်းချင်းရွေ့နေတဲ့အမှုရာကိုရှူမှသဘာဝကျမှာပေါ့ဒါမှဈဉ္ညာကမ္မဏဖြစ်မှာပေါ့အဟာရသုံးဆောင်နေတဲ့ပုဂ္ဂိုလ်ကြတော့လည်းလှုပ်ရှားနေတဲ့အမူအရာကိုကြည့်တော့သူကြတော့လက်ကိုရှုပေါ့ဟုတ်တယ်မလားအဟာရသုံးဆောင်နေတဲ့အချိန်ကျတော့ဘယ်ကိုရှုမလဲကွေးတယ်ဆန့်တယ်ယူတယ်ပြန်ချတယ်နော်ဘွားတယ်မျိုးတယ်အဲ့ဒီနေရာကိုကြည့်အဲ့ဒီအချိန်ကျတော့ခြေတော်ကိုရှုစရာလိုသေးလားမ
လိုပါဘူး
နော်လှုပ်ရှားနေတဲ့အမူအရာကိုကြည့်ရမှာမဟုတ်လားအဲ့တော့အဟာရများသုံးဆောင်နေတဲ့အခါမှာလက်ကလေးဆန့်တယ်ကွေးတယ်ယူတယ်ပဇာထက်ကိုသွင်းတယ်ဝါတယ်မျိုးတယ်အဲ့ဒီအမူအရာလေးတွေတစ်ခုချင်းတစ်ခုချင်းလိုက်ကြည့်ပါအတိကအဲ့ဒီကိုရောက်နေပါစေဟုတ်တယ်မလားရေကလေးတောက်တယ်လက်ကလေးနဲ့ခွက်ကိုလှမ်းယူတယ်ပြန်ယူရှေ့ကိုလှမ်းလိုက်တယ်ပြန်ယူတယ်ပဇာထက်ကိုသွင်းတယ်ရေကလေးမျိုးချတယ်အဲ့ဒီကိုအတိရောက်နေပါစေဟုတ်တယ်မလားလမ်းလျှောက်နေတဲ့အခါကာလမှာကျတော့ဘယ်ကိုရောက်နေရမှာလဲအဲ့ဒီအချိန်မှာလက်အုပ်ချီထားလို့လည်းပဲအဆင်မပြေဘူးနော်လက်ပိုက်ထားလို့လည်းအဆင်မပြေဘူးလက်ကလေးနောက်ပြချင်းပြရှေ့ဘက်မှာရှက်ပြီးထားရင်ထားနော်လက်အမူအရာငြိမ်ကုန်နေရမယ်ခေါင်းအမူအရာငြိမ်ကုန်နေရမယ်ကိုယ်အမူအရာငြိမ်ကုန်နေရမယ်စိတ်ကဘယ်ပေါ်မှာပို့ထားရမှာလဲခြေတော်စီပို့ထားရမယ်ဟုတ်တယ်မလားအဲ့ဒါကြောင့်မလို့ဘုန်းကြီးတို့စီမှာကတော့ဘောဓရဆောင်ဝင်တာထွက်တာဓမ္မယုံဝင်တာထွက်တာလက်အုပ်မချိခိုင်းဘူးဘုန်းကြီးတို့ ဘာဖြစ်လို့လဲပြီးတော့ကိုယ်ဆောင်ကထွက်လာကြတဲ့ကဘာနဲ့လာရတော့သိဉာဏ်ကမ္မထာနဲ့လာရတာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒီတော့သိဉာဏ်ကမ္မထာလေးနဲ့လာတဲ့အခါကျတော့ခြေတော်အပေါ်မှာမှအာယုံမဆိုင်သိဉာဏ်ကမ္မထာဖြစ်ပါသိညာကမ္မထာမဖြစ်ဘူးเนาะအဲ့ဒါကြောင့်မလို့မိမိဆောင်ကထွက်လာကြတဲ့အခါတခါလေလက်အမူအရာကိုယ်အမူအရာမျက်နှာအမူအရာငြိမ်ငုံနေရမယ်။ဘုန်းကြီးတို့ခမားတို့ဒီတိုင်းမညံကြတာ။ဟိုသေးသေးလုံးဝမကြည့်ရဘူး။အပေါ်မော့ကြည့်တာဘေးဘီကြည့်တာမကြည့်ရဘူးเนาะမျက်နှာအမူအရာငြိမ်နေရမယ်လက်အမူအရာငြိမ်နေရမယ်လက်မလွှဲရဘူးလက်မယမ်းရဘူးလက်ကိုချထားလက်ကိုချထားတဲ့အခါဘေးကိုချထားရမ်းမိခြင်းရမ်းမိမယ်နောက်ဘက်မှာလက်ပြချင်းပြတာရှေ့ဘက်မှာဆက်ရင်ဆက်ထားเนาะအဲ့ဒီအချိန်မှာတတိနဲ့အတိကဘယ်စီရောက်ခြေတော်စီရောက်တရွေ့ရွေ့ထောက်ရှားနေတဲ့စီကိုရောက်နေတာပေါ့เนาะအဲ့ဒီလိုရောက်နေတဲ့အခါကျတော့ယုတ်တရားကိုလည်းယုတ်တရားမှန်သိတယ်သိနေတဲ့အတိကလေးကနတ်တရားတရွေ့ရွေ့ထောက်ရှားနေတာကယုတ်တရားသိနေတဲ့အတိကလေးကနတ်တရားယုတ်တရားနဲ့နတ်တရားအပေါ်မှာစိတ်ကလေးရောက်နေလို့ရှိရင်ဒီယောဂီတရားမကိမ့်ဘူးလားကိမ့်တယ်။မကိမ့
်
ဘူး။မဂ်ဂင်တရားတွေမရှိဘူးလားရှိ?
ရှိပါဘူး
။မဂ်ဂင်တရားတို့ရဲ့တန်တန်မှာရှိနေပြီဆိုရင်ဘုန်းကြီးတို့ကလည်းပါလေ။တရားနဲ့ပူဇော်နေတာပဲပေါ့။စဉ်းစားကြည့်ပါနော်။ဘာနဲ့ပူဇော်နေတော့?တရားနဲ့ပူဇော်ရမရောက်ဘူးလားရောက်လား?
ရောက်ပါ
ဘူး။တရားနဲ့ပူဇော်နေတာ။သွားနေတော့လက်ခီတလျှောက်လုံးမှာတရားနဲ့ပူဇော်နေတာเนาะလက်ဟိုကြည့်တော့ခြေထားပါရဲ့စိတ်ကဟိုရောက်တရားရောက်နေတယ်ဒကာရမတွေဘာနဲ့ပူဇော်တော့စိတ်ကဟိုရောက်တရားရောက်နေဘာနဲ့မှပူဇော်ရမရောက်ဘူးလက်ဟိုခြေထားတာလူမြင်တာပဲရှိဟုတ်တယ်မလားတရားကိန်းနေလို့ရှိရင်ဘာနဲ့ပူဇော်နေတော့တရားနဲ့ပူဇော်နေတာဒါကြောင့်ဘုန်းကြီးတို့ဟိုမှာကတော့ပြောထားတယ်ဈဉ္ညာလျှောက်နေရင်လည်းဘုန်းကြီးတို့သွားရင်လာရင်ရင်ဆိုင်တွေ့ရင်တောင်မှဟောတာဘုန်းကြီးဆိုတဲ့ဆရာတော်ဆိုတဲ့အတိမဝင်စီနဲ့ကိုယ်အယုံနဲ့ကိုယ်နေကိုယ်ခန္ဓာကိုယ်ရှုရှောင်ပေးကြမလို့ဘူးဘုန်းကြီးကတင့်တော်တို့ရှောင်သွားပေးမယ်ဒီလိုကိုပြောထားလိုက်တာနော်အာဘုန်းကြီးကြွလာပြီဆရာတော်ကြွလာပြီရှောင်ပေးကြမလို့ဘူးတချို့တချို့ယောဂီတွေကြတာဟာဆရာတော်ကြွလာပြီဆိုရင်ဈဉ္ညာလျှောက်နေရကနေပြီးတော့လမ်းမီကိုဆင်းနှိုက်ချက်လက်ဟုတ်ချီမလို့ပါဘူးနော
်
ပုပ်ကိုယ်ကိုပူဇော်တာနဲ့ဓမ္မကိုပူဇော်တာဘယ်ကပုံမြတ
်
ဓမ္မကိုပူဇော်တာကပုံမြတ်တာပေါ့ဒီလိုမဟုတ်လားအဲ့ဒီလိုကိုဖြစ်နေရမှာအဲ့ဒီလိုအချိန်တည်းမှာတတိလေးကိန်းပြီးတော့နော်အပိကောတတိကောဘယ်ကိုပို့ပေးထားရမှာလဲခန္ဓာကိုယ်ကိုပေါ့နော်လမ်းလျှောက်နေရင်တော့လှုပ်ရှားတဲ့ခန္ဓာကိုအာဟာရသုံးဆောင်နေရင်လည်းလှုပ်ရှားတဲ့ခန္ဓာကိုနော်မတ္တရံပြီးတော့နေရင်တော့ဒီတန်းမှာထူးခြားတဲ့ခန္ဓာကိုပေါ့နော်မတ္တရံနေတဲ့အခါဘယ်ခန္ဓာကမှမလှုပ်ရှားဘူးမလှုပ်ရှားပြီမဲ့လို့လည်းပဲတောင့်တဘောတင်းတဘောလေးတွေမရှိပဲဖြစ်ဟုလားဖြစ
်
အေးအဲ့ဒီတော့ထူးခြားတဲ့ခန္ဓာကိုလေးကိုတတိနဲ့အတိနဲ့ပို့ပေးထားပါယခုလိုထိုင်နေတဲ့အခါကျတော့လည်းပဲကာယကြည်ုံနဲ့ဖြန်သိမှုကြမ်းပြင်းနဲ့ရှိတဲ့အခါကျတော့ခန္ဓာကိုယ်ကမျိုးမျိုးမဖောက်ပြန်ဘူးလားဖောက်ပြန်လားလားအ ਨੇ စုံဝင်လေထွက်လေလေးကိုဖြစ်နေတာပဲအဲ့ဒီဝင်လေထွက်လေဆိုတာလည်းတခြားလားဖောက်ပြန်မှုလေးပဲလားဝင်လေထွက်လေကယုတ်တရားသိနေတာလေးကနန္တရားဝင်လေထွက်လေကယုတ်တရားသိနေတာလေးကနန္တရားဒီလိုမဟုတ်လားအဲ့ဒီတော့ထိုင်ကြီးတရားပေါ်နေရှုတဲ့အခါမှာခန္ဓာကိုယ်ကအမျိုးမျိုးဖောက်ပြန်တယ်ဖောက်ပြန်တာကယုတ်တရားသိတာကနန္တရားခံစားတာကဝေဒနာအဲ့ဒီလိုယောတရားနန္တရားအပေါ်မှာအတိလေးကပ်တတိလေးကပ်ပြီးတော့ရှုနော်အဲ့ဒီလိုရှုပေးလို့ရှိရင်အတိနဲ့တတိနဲ့ကပ်ထားတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာအတိကပညာတတိကသမာဓိသမာဓိကောပညာကောမကိမ့်ဘူးလားကိမ့်ပါဘူ
း
တတိကသမာဓိမဲ့ကင်တောင်းပါအတိကပညာမဲ့ကင်တပါမဲ့ကင်ငါးပါးစုံသွားတဲ့အခါကျတော့ပုဂ္ဂိုလ်တ attva ဆိုတဲ့စိတ်ရောက်သေးလား ရုပ်သဘောနာမ်သဘောစီအပေါ်မှာပဲစိတ်မရောက်ဖွလာရောက
်
ရုပ်သဘောနာမ်သဘောခန္ဓာသဘောဖြစ်ပြသဘော ဟုတ်တယ်မလားအဲ့ဒီပုံမှာပဲစိတ်ကလေးရောက်သွားပြီဆိုလို့ရှိရင်အမှန်ကိုမှန်နဲ့မသိအောင်ဖုံးကွယ်တဲ့အဝိဇ္ဇာမကွာဘူးလားကွာပ
ါ
ပါကွာသွားတယ်နော်အဝိဇ္ဇာတရားကွာသွားတယ်လောကတရားမဲ့မရသေးရင်တော့ပြီးပိုင်မကွာသေးဘူးပေါ့ဒါပြင်မဲ့တရင်ကကွာရင်ကိုပဲအမတ္တဓမ္မရှိတာပါပဲပုဂ္ဂိုလ်တ attva ငါဆိုတဲ့အသိလေးကိုဒီအချိန်မှာဝင်သေးလားလှုပ်ရှားနေတာလည်းပဲယုတ်တရားနတ်တရားညီသက်နေတာလည်းပဲယုတ်တရားနတ်တရားဒါပဲမို့လားနောက်ဆုံးအဟာရလေးသုံးဆောင်နေတာတော့မှဘယ်လိုနဲ့ဘယ်လိုတော့ယုတ်တရားနဲ့ငါဆိုတဲ့အသိလုံးဝမပါစေနဲ့နော်ငါဆိုတဲ့အသိလုံးဝမပါစေနဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အသိလုံးဝမပါစေနဲ့အဲ့ဒီအသိကိုညာတာပရိညာနဲ့ကိုသက်ကာယရည်တွေဖြုတ်ထားပြီးသားမို့လားလက်တွေ့လုံငန်းကဝင်တဲ့အခါကျတော့တရားဖြုတ်เสียမလို့တော့ဘူးတဲ့သို့တော်ကလေးကငါဆိုတာမဟုတ်ဘူးငါဥစ္စာဆိုတာမဟုတ်ဘူးငါနဲ့ဆိုင်တယ်ဆိုတာမဟုတ်ဘူးပုဂ္ဂိုလ်တ attva ဆိုတာမဟုတ်ဘူးဒါယုံဓမ္မနန္ဓမ္မပဲလို့ညာတာပညာသည်နဲ့အဲ့ဒီသက်ကာယရည်တွေဆင်အောင်လှုပ်ထားလိုက်တဲ့အခါကျတော့တကယ်တမ်းရှုမှတ်တဲ့အခါမှာဟောတာငါမဟုတ်ဘူးဒီအသိတွေမရဘူးလားရငါမဟုတ်ရင်ဘယ်လိုတော့ယုတ်တရားနဲ့တန်တရားတလောက်လောက်တရွာရွာသွားနေတဲ့လှုပ်ရှားတဲ့သဘောလေးကယုတ်သိနေတဲ့ဒီလေးကနာအာဟာရလေးသုံးဆောင်တဲ့လက်ကလေးဆန်တန်းနဲ့ပြန်ကွေးတယ်ဘောစင်လေးကိုပဇာခံရွားတော့သွင်းတယ်ဝါတယ်မျိုးတယ်တလောက်လောက်တရွာရွာဖြစ်နေတာလေးကယုတ်တရားသိနေတာလေးကတန်တရားဟောပောကတော်ရတ္တဝါတွေစားနေတာလားယုတ်တရားတွေစားနေတာလားထိုင်နေတယ်နားရကျင်တယ်ကြိုက်တယ်ခဲတယ်ငါနာတာလားငါကျင်တာလားငါကြိုက်တာလားရုပ်တွေဖောက်ပြနေတာလားဒီထဲမှာငါပါရင်လားဟာငါမမဟုတ်ပဲပဲငါမမဟုတ်ရင်ငါပေါက်ငါချင်းငါလဲဆိုတာကဟုတ်ပါမလားဟုတ်တော့နော်ငါမမဟုတ်တော့ဘူးဆိုရင်ငါပေါက်ငါချင်းငါလဲကဟုတ်ပါမလားဒီလိုဆိုရင်နားရကျင်တာကြိုက်တာခဲတာဘာဖြစ်နေတာတော့ရုပ်တရားတွေဖောက်ပြနေတာသိနေတာလေးကခံစားနေတာလေးကဝေဒနာနော်ခံစားတာပါတော့သိနေတာလေးကနာမ်ထဲမှာဘာနာတော့စိတ်နဲ့ဟုတ်တယ်မလားခံစားရဲဆိုတာလည်းသိတာပါပဲသူကြတော့စိတ်တိတ်ပေါ့ဝေဒနာပေါ့နော်အေးအဲ့ဒီတော့မိမိအသိလေးကအဲ့ဒီပုံမှာကိုရောက်နေရမယ်ဒါငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးဒုပေါင်းငါချီလဲဆိုတာကဒါကပြညတ်တင်တာတကယ်တမ်းကြတော့ယုတ်တရားကဖောက်ပြန်နေတာနန္တရားကသိပေးနေတာအဲ့ဒီနာမ်မှာအတိတိဝိညာဉ်နဲ့ခန္ဓာခံစားရတဲ့ဆိုတာကဝိရဏခန္ဓာအဲ့ဒီအပေါ်မှာကိုပဲအတိနဲ့တတိနဲ့ကထားပြလိုက်ပါအတိနဲ့တတိနဲ့အတိကဘာတော့ပြညာတတိကဘာတော့သမာဓိစိတ်ကိုတခြားတစ်ပါးမရောက်စေနဲ့ဒီပေါ်မှာစိုက်တာအဲ့ဒီတော့စိုက်ထားလိုက်တဲ့အခါကျတော့ဘယ်မလဲဒိဋ္ဌိကိလေသာတွေမကွာဘူးလောက်ပါပါရတမဲ့နေသက်ပါတယ်ဆိုတဲ့တဏှာကိလေသာလေးကိုကွာနေတာပဲเนาะတစားတစားနဲနဲနဲနဲကွာနေတော့အစိုးရစိတ်ဓာတ်ကလေးတွေတဖြည်းဖြည်းနဲ့မခံမလားခံသွားလားမဲ့ခင်၅ပါးတိကုတော့မီးနဲ့တိုက်တိုက်ပြလိုက်တာအပူမီးတွေနဲ့ပေးပြလိုက်တာเนาะအပူဓာတ်တွေပေးပြလိုက်တာအပူချိန်များရင်များသလားကိလေသာတွေဆိုတဲ့စိတ်ဓာတ်ကလေးကလည်းကင်းသွားမှာပဲအပူချိန်နဲလို့ကတော့ဒကာမတွေကင်းမှာအပူချိန်နဲလို့ကတော့ကိလေသာဆိုတဲ့စိတ်ဓာတ်ဘယ်တော့မှမခံဘူးเนาะအဲ့ဒီတော့တရားထုတ်တယ်တရားလုံးလုပ်တယ်ဆိုတာသတိပဋ္ဌာန်လေးကိမ့်မယ်ကြံလိုက်စိတ်ကဟောရောက်တရားရောက်လိုက်အေးသွားလိုက်သတိပဋ္ဌာန်လေးကိမ့်မယ်ကြံလိုက်နည်းနည်းလေးပူလာလိုက်စိတ်ကလည်းဟောရောက်တရားရောက်လိုက်အေးသွားလိုက်ကိလေသာဆိုတဲ့စိတ်ဓာတ်ဘယ်တော့မှခံမှာမလဲဘယ်တော့မှခံမှာမဟုတ်ဘူးเนาะအဲ့ဒီတော့ကိလေသာဆိုတဲ့စိတ်ဓာတ်ခံစေခြင်းပါလေဆိုရင်စိတ်တွေဟောရောက်တရားမျိုးစီပဲနဲ့ခန္ဓာကိုယ်ပေါ်မှာအတိနဲ့တတိနဲ့လှုပ်ထားလိုက်ပါ။ဘာနဲ့ပါလှုပ်ထားရမှာလဲ။အသိနဲ့တတိလှုပ်ထားလိုက်ရင်ကိလေသာဆိုတဲ့စိတ်ဓာတ်တွေမခံဘူးလားခံပါ။ခံပါခံပါမယ်။အဲ့ဒီလိုခံသွားတော့ကံမဘဝဆိုတဲ့ကံတော့ရှိအောင်ပါပဲ။အစောတန်စိတ်ဓာတ်မရှိအပင်ပေါက်ပါ။ဘဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံကံအဲ့ဒီကံမှာအဝိဇ္ဇာတဏှာဥပါဒံအယင်ခံတယ်ဆိုတာကဘာပြောတာလဲ။အစောတန်အစေးဓာတ်ရှိနေတာကိုပြောတာ။ဘာပြောရလဲဘာဆိုတာစိတ္တတွေတော့အဝိဇ္ဇာရယ်တဏှာရယ်ဥပါဒံရယ်ဘာဆိုတာစိတ္တတွေပါလဲအဝိဇ္ဇာရယ်တဏှာရယ်ဥ ဥပါဒယဒါရီကဆိုတဲ့စိတ်ဓာတ်တွေမလားအဲ့ဒီဆိုတာစိတ်ဓာတ်တွေအရင်ခံလိုက်တဲ့အခါကျတော့ကံဆိုတဲ့မျိုးစေ့တွေကရောက်လာပေါ်ဆိုတဲ့အပင်မပေါ့ဘူးလားပေါ့မျိုးစေ့တွေကအပင်ပေါက်သွားတာပေါ့အပင်ဆိုတာကတခြားလားရောက်လာလားရောက်လာတာတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးတာတခြားလားဘဝတွေရသွားတာလားဘဝတွေရသွားတယ်ဇာတိတွေဖြစ်သွားတယ်သရမရဏတွေဖြစ်သွားတယ်ဒါပင်ပေါက်သွားတာပဲမဟုတ်လားဘုရားတရားဓမ္မတွေကအပင်ပေါက်အောင်ကြိုးစားနေတာလားအပင်မပေါက်အောင်ကြိုးစားနေတာလားမျိုးစေ့ကတော့ရှိနေကြတာပဲကံတွေကတော့မရှိဘူးလားရှိလားကာယကံလည်းရှိတယ်ဝစီကံလည်းရှိတယ်မနောကံလည်းရှိတယ်သောတော့အဲ့ဒီကံကအပင်ပေါက်တဲ့ကံမဖြစ်ပါစေနဲ့ဟုတ်တယ်မလားအကျိုးပေးတဲ့ကံမဖြစ်ပါစေနဲ့ဘဝအကျိုးပေးတဲ့ကံမဖြစ်ပါစေနဲ့ဘဝအကျိုးမပေးတဲ့ကံဖြစ်အောင်လုပ်ပါဟုတ်တယ်မလားဘယ်လိုကံမျိုးဖြစ်အောင်လုပ်ရမှာလဲဘဝအကျိုးမပေးတဲ့ကံဖြစ်အောင်လုပ်ပါဒါမှအပင်မပေါက်မဲ့မျိုးစေ့ဖြစ်မှာပေါ့အဲ့တော့ဘဝအကျိုးမပေးတဲ့ကံဆိုတော့နော်ဖရာယဟန္တာတွေလည်းပဲပုံပေါ်မှာအရှင်အနန္ဒာဆိုရင်အရှင်သာရိပုတ္တရာမထေရမြတ်ကြီးကိုသင်္ကန်းတွေလှူတယ်။အရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းသင်္ကန်းတွေရလာရင်အရှင်မဂ္ဂတ္တပမထေရမြတ်ကြီးကိုလှမ်းပြီးတော့လှူတယ်။ကုသိုလ်တွေမပြုဘူးလားပြု။ကံတွေမပြုဘူးလားပြု။ဒါပေမဲ့သတို့ကံမှာကိလေသာဆိုတဲ့စိတ်ကမရှိတော့ဘူး။မရှိတော့ပင်ပေါက်သေးလား
။မပေါက်ပါဘူး။
အပင်မပေါက်တော့သူတို့ရဲ့ကံကြတော့ကုသိုလ်လို့ကိုမခေါ်တော့ဘူးကရိယာလို့ခေါ်တယ်အပင်မပေါက်တော့ဘူးနော်အပင်မပေါက်မဲ့မျိုးစေ့တွေဖြစ်သွားပြီဘုန်းကြီးတို့ကဓမ္မတွေလည်းပဲကံနေတော့ရှိမှာပဲဒါပဲအပင်ပေါက်မဲ့မျိုးစေ့လောက်ရမှာလားအပင်မပေါက်မဲ့မျိုးစေ့လောက်ရမှာလားအပင်မပေါက်မဲ့မျိုးစေ့ဖြစ်စေခြင်းပါတယ်ဆိုရင်ကိလေသာဆိုတဲ့ဆိုတဲ့စိတ်ကခံအောင်လုပ်ရမယ်ကိလေသာတွေဆိုတဲ့စိတ်ကဘယ်လိုတွေတော့အဝိဇ္ဇာတဏှာပါအဲ့ဒီတရားတွေခံအောင်ဗာနဲ့လုံးမယ်မဲ့ခင်မယ်မဲ့ခင်ဆိုတဲ့အပူတက်အရှိန်မြင့်မြင့်နဲ့မင်းမြတ်ပလိုက်လို့ရှိရင်အဝိဇ္ဇာအစိုးရစိတ်ခံမယ်တဏှာအစိုးရစိတ်ခံမယ်ဒိဋ္ဌိဥပါဒအစိုးရစိတ်ခံမယ်ဟုတ်တယ်မလားအဲ့ဒီလိုမခံသေးတဲ့မြတ်ကာလပါလုံးအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ယုံနံပေါ်ယုံနံนี่ပေါ်နေဦးမှာပဲဟုတ်တယ်မလားအစောတည်းတည်းမရှိလို့လားရှိလို့လားအဝိဇ္ဇာနဲ့တဏှာရေကံဥပါဒံကံကြောင့်ယုံနံပေါ်အဲ့ဒီလိုယုံနံတွေပေါ်တော့ယုံနံကအပင်ကံကမျိုးအပင်မှာမျိုးမျိုးမှာအပင်မြင်မပြတ်ဆက်ဆက်သီးဟန်အပင်နဲ့မျိုးနဲ့အမြဲတမ်းတလဲဆက်ဖြစ်နေတယ်လို့ကံကြောင့်နာယုံနာယုံကြောင့်ကံအဖန်မှန်ဖြစ်ပြန်နေရလျော့ကံစရကမျိုးစီနာယုတ်စရာကအပင်မျိုးစေ့ကနေအပင်နေပေါက်လိုက်အပင်ကနေမျိုးစေ့တွေကြားလိုက်မျိုးစေ့ကနေအပင်နေပေါက်လိုက်ဟုတ်တယ်မလားကံကြောင့်နာယုတ်နာယုတ်ကြောင့်ကဘာမှဖြစ်ပြန်နေရလျော့အဲ့ဒီအပင်ကြီးတွေမပေါက်စေချင်ပါဘူးဆိုရင်ကြားလာတဲ့မျိုးစေ့ကိုဘာလုပ်မလဲအစိုးရစိတ်ဓာတ်မပေါက်မိနေတိုင်းပလိုက်ဘုရားတရားဓမ္မတွေကလည်းကံကနေပြီးတော့ယုတ်နံဆိုတဲ့အပင်မပေါက်စေချင်ပါဘူးဆိုရင်အဲ့ဒီကံကိုဘာလုပ်ပြရပါလဲကိလေသာအစိုးရစိတ်ခံမအောင်လောက်ပလိုက်။ဘာလဲလို့အဲ့ဒီတော့ကံကတော့ဖြစ်နေမယ်။ကိစ္စမရှိဘူး။ဖြစ်ချင်းဖြစ်ပါစေ။အဲ့ဒီကံထဲမှာဘာမပါဖို့လို့လဲ။အစိုးရစိတ်ကဘယ်လိုလဲ။အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒ။အဝိဇ္ဇာတဏှာဥပါဒမပါဖို့လို့တယ်နော်။ဟုတ်တယ်မလား။အဲ့ဒီတော့ကာယကံလေးနဲ့ပြူတိုင်းပြူတိုင်းအဝိဇ္ဇာတဏှာဥပါဒမပါပါစေနဲ့ဝစီကံလေးနဲ့ပြောတိုင်းပြောတိုင်းအဝိဇ္ဇာတဏှာဥပါဒမပါပါစေနဲ့မနောကံလေးနဲ့တွေးတိုင်းတွေးတိုင်းအဝိဇ္ဇာတဏှာဥပါဒမပါပါစေနဲ့အဲ့ဒီလိုမပါအောင်ဘယ်လိုနဲ့အကာအကွယ်ပေးမလဲမဲခင်တရားကဘယ်နှပါလဲ၅ပါးဝိပဿနာမဲခင်၅ပါးဟုတ်တယ်မလားအဲ့ဒီထဲမှာသမာဓိမဲခင်က၃ပါးပညာမဲခင်က၂ပါးသမာဓိမဲခင်၃ပါးကိုအသတိလို့မှားလာပညာဘက်ကနှစ်ပါးကိုအသိလို့မှားလာဒီလိုဆိုရင်လှုပ်ရှားတိုင်းလှုပ်ရှားတိုင်းမှာအသိနဲ့သတိပါပါစေပြောတိုင်းပြောတိုင်းမှာအသိနဲ့သတိပါပါစေစားတိုင်းစားတိုင်းမှာအသိနဲ့သတိပါပါစေသွားတိုင်းသွားတိုင်းမှာအသိနဲ့သတိပါပါစေအချိန်တိုင်းအချိန်တိုင်းမှာပါရမှာလေအသိနဲ့သတိပါပါစေအသိနဲ့သတိသာပါနိုင်မယ်ဆိုရင်အမြဲတမ်းသတိပဋ္ဌာန်ကြီးကိန်းလို့သတိပဋ္ဌာန်ကြီးကနေပြီးတော့သတိပဋ္ဌာန်ဘာဝနာကြီးဖြစ်လို့သတိပ္ပဏလမ်းဆုံးကိုရောက်ပြီးတော့ ဆရာဆရာကိလေသာတွေပယ်သတယ်သောတာပတိမညသကရာဂามိမညအနာဂามိမညရတမညများလိမ့်မြန်စွာမရနိုင်ဘူးလားရနိုင်ပါလားအဲ့ဒါကြောင့်နော်မိမိတို့ရဲ့တန်တမာရှိတဲ့ကိလေသာအစိုးရစိတ်ဓာတ်ကလေးတွေကိုမကင်ဆိုတဲ့မိနဲ့လောင်မြိုက်တိုက်အောင်မိအရှိန်မြင့်တဲ့မြင့်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့သာဓုခေါ်တော့ကြအောင်စို့အေးကျမချမ်းသာစွာပြည့်မြတ်စွာဘုရားရှင်သာသနာ့မြတ်ကြီးကိုနေလာတဲ့ပွင့်တဲ့နဲ့အောင်ပြည့်စုံဆောက်ရှောက်ထပ်ပန်နိုင်သောသာသနာ့ပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။